မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေအဆုံးသတ်ရေးဒီမိုကရေစီအတွင်းကူးပြောင်းရေးပြန်လည်ဖော်ဆောင်ရေးနဲ့မတရားဖန်ဆီးခံရသူတွေအလုံးပြန်လည်လွတ်မြောက်ရေးမှာအာဆီယံဘက်ကလက်တွဲပြီးတော့အရေးယူဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကအာဆီယံအရှိတောင်အာရှနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကိုတိုက်တွန်းလိုက်ပါတယ်။အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားနိုင်ငံသားရေးဝန်ကြီးတွေရဲ့အွန်လိုင်းကကျင်းပတဲ့အထူးစည်းဝေးမှာမြန်မာနိုင်ငံအရေးအထူးစိုးရိမ်တဲ့အကြောင်းနဲ့အာဆီယံအဖွဲ့ကမြန်မာအရေးချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်နိုင်မှုအရေးကြီးတဲ့အကြောင်းတွေကိုဝန်ကြီးဘလင်ကန်ကထည့်သွင်းဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကသတင်းထုတ်ပြန်ထားပါတယ်။ဘုံသဘောတူညီချက်တွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကကြာဝင်ယူမှုရှိလာအောင်အာဆီယံအနေနဲ့ချက်ချင်းအရေးယူဆောင်ရွက်ဖို့နဲ့မြန်မာအရေးအထူးတန်တမန်ခန့်အပ်ရေးကိစ္စတွေအကောင့်ထည့်ဖော်ဖို့လဲနိုင်ငံသားရေးဝန်ကြီးဘလင်ကန်ကတိုက်တွန်းသွားပါတယ်။တရားဥပဒေစိုးမိုးရေးအစိုးရကောင်တည်းရဲ့ပေါ်ထွန်းရေးဒီမိုကရေစီနဲ့လူ့ခွင့်ရေးတို့နဲ့ဆက်နွယ်တဲ့အာဆီယံပြည်ညင်စာရင်အခြေခံတွေကိုပြန်လည်ပြောဆိုပြီးအမေရိကန်ပြည်ထောင်စုနဲ့အာဆီယံအကြားလူ့ခွင့်ရေးလူလက်ခွင့်စီးပွားရေးကြွယ်ဝမှုနဲ့ပြည်သူအချင်းချင်းခိုင်မာတဲ့ဆက်သွယ်မှုတွေကိုအခြေခံတဲ့မဟာဗျူဟာကျလက်တွဲဘက်အဖြစ်တည်ဆောက်ရေးကိစ္စတွေကိုလည်းဝန်ကြီးဘလင်ကန်ကဆွေးနွေးခဲ့ပါတယ်ရှင်။